Women's March အမျိုးသမီးတို့ကြည်တက်ဆနာပြပွဲကိုတတိယမြောက်နေ့အဖြစ်နဲ့အမေရိကန်ဝါရှင်တန် DC နဲ့အခြားမြို့ကြီးတွေမှာစနေနေ့ကကျင်းပပါတယ်။ကြာမတန်းတူခွင့်ရရေးဒေသဖြစ်ချမှုဆိုင်ရာသဘောထားသဘောပတ်ဝန်းကျင်ထိန်းသိမ်းရေးစိုးရိမ်မကင်းဖြစ်မှုတွေနဲ့ရွှေပြောင်းအခြေချသူများအခွင့်အရေးစတဲ့ကိစ္စရပ်တွေအတွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီအကြောင်းကိုပြောပြမှာပါ။နိုင်ငံတော်ဝန်ကအမျိုးသမီးတို့ကြည်တက်ဆနာပြပွဲတွေကိုသမ္မတဒေါ်နယ်ထရန့်အင်ဗျူတော်မှာရုံးစထိုင်ခဲ့ချိန်2019ဇန်နဝါရီလထဲမှာပဲပထမဆုံးအကြိမ်အဖြစ်စတင်ခဲ့တာပါအဲ့ဒီတုန်းကဝါရှင်တန် DC မှာလူသိန်းနဲ့ချီဆန္ဒပြခဲ့ကြပါတယ်အခု2019ဇန်နဝါရီ19မှာပြုလုပ်တဲ့တတိယအကြိမ်အမျိုးသမီးတို့ချီတက်ပွဲမှာတော့လူသောင်းကနန်းသာရှိမယ်လို့ခန့်မှန်းကြပါတယ်အဲ့ဒီလူတို့ချီတက်ပွဲကိုကိုယ်တိုင်သွားရောက်ခဲ့တဲ့ VOA ဝိုင်းတော်သူမတ်စုမုံကိုမေးမြန်းတဲ့အခါသူကအခုလိုစပြောပါတယ်
အဓိကကတော့ဒီအမျိုးသမီးတို့အားလုံးရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့အသားအရောင်မရွေးအသက်အရွယ်မရွေးပေါ့နော်။နောက်ဒီလူလူလူတန်းစားမရွေးအားလုံးကနေပြီးတော့ဒီတခြားမျိုးတွေနဲ့တရားစုဝေးပြီးတော့မှလာပြီးတော့ကြီးတက်တောင်းဆိုပြီးတော့ဆန္ဒပြကြတာပေါ့နော်။ဒီမျိုးသမီးတွေနဲ့အတူတူ LGBT တွေလည်းပါတယ်။အဓိကကတော့အမျိုးသမီးတို့အခွင့်အရေးနဲ့ပတ်သက်ပြီးအမျိုးသမီးတွေအားလုံးကဒန်းတူအခွင့်အရေးတစ်ခုရှိရမယ်။အဲ့မှာတချို့အမျိုးသမီးလေးတွေကလည်းခိုင်ထားတာရှိတယ်ပေါ့နော် That's my body that's my choice ပေါ့နော်ဒါကိုယ့်ရဲ့ခန္ဓာကိုယ်ဖြစ်တယ်ဒါကိုယ့်ရဲ့ဆုံးဖြတ်ချက်ဒါဖြစ်တယ်အထူးသဖြင့်ကျွန်မထင်တာတော့ဒါကတော့ဒီကိုယ်ဝင်နဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ပဲဖြစ်တယ်ဆိုတဲ့ဟာမျိုးပေါ့နော်ဒါပေမဲ့တခြားတစ်ဖက်မှာလည်းဒီကိုယ်ဝင်ဖြစ်ကြတဲ့ကိစ္စနဲ့ပတ်သက်ပြီးထောက်ခံတဲ့လူလည်းပါနိုင်တယ်လို့ဒါနဲ့ပတ်သက်ပြီးဆန့်ကျင်တဲ့လူလည်းပါနိုင်တယ်ပေါ့နော်ဒါပေမဲ့သူတို့အားလုံးရဲ့ဒီတူညီတဲ့အချက်တစ်ခုကတော့အမျိုးသမီးတွေကကိုယ့်ရဲ့ကိုယ်ခွေရီကိုကိုကိုတိုင်းပဲဆုံးဖြတ်ချက်ချခွင့်ရှိမယ်ဆိုတော့အချက်မျိုးကိုအဓိကသူတို့ကနေပြီးတော့ဟို highlight လုပ်ပြီးတော့ပြောချင်တဲ့သဘောလို့ကျွန်မနားလည်ပါတယ်ရှင်
အဲ့တော့နောက်တစ်ခုကဒီအမေရိကန်နိုင်ငံလောကမှာဟိုအမျိုးသမီးပါဝင်မှုနှုန်းပို့ပြီးတော့မြင့်မားစေခြင်းနဲ့တောင်းဆိုမှုတွေရောတွေ့ရသေးလားခဏ
ကျွန်မထင်တာတော့အဓိကအမျိုးသမီးတွေရဲ့ဒီနိုင်ငံရေးမှာပါဝင်ခွင့်နောက်ပြီးတဲ့ခါကျတော့ဒီအမျိုးသမီးရဲ့အခွင့်အရေးနောက်အမျိုးသမီးတွေရဲ့လှုံ့ဆော်မှုဒါတွေနဲ့ပတ်သက်ပြီးတော့အမျိုးသမီးတို့ရဲ့အခွင့်အရေးကိုအမျိုးသမီးတို့တွေကပဲကိုယ်ပိုင်တောင်းဆိုခွင့်ရှိမယ်ဒါကြောင့်မို့လို့ March for All Women ဆိုတဲ့ဟာမျိုးပေါ့နော်သူတို့ရဲ့ဒီနေ့ slogan ကအဲ့ဒါကိုကျွန်မကလည်းတွေ့ခဲ့ပါတယ
်ဟုတ်ကဲ့လူတွေကဒီရာသီဥတုအောက်မှာဘယ်လိုစိတ်အားထက်သန်မှုတွေတွေ့ရပါလဲခင်ဗျ
ရာသီဥတုကတော်တော်လေးကိုအေးတယ်အေးတော့ပါဟိုအေးခဲမျိုးစိတ်တယ်ပေါ့နော်ရေကမ်းပန်းအောက်လောက်ကိုရောက်နေတဲ့အနေအထားမှာရှိတယ်ဒါပေမဲ့ဒီလူတွေကကလေးလေးတွေလည်းပါတယ်အမျိုးသမီးတွေလည်းပါတယ်အဖွားကြီးတွေလည်းပါတယ်စက်ကြီးဝယ်ဝင်တွေလည်းပါတယ်ပေါ့နော်ဒါပေမဲ့သူတို့ကအဲ့လိုမျိုးဒီဇွဲရှိရှိတဲ့ဟိုတကယ်ဟိုကဆရာထက်တန်သွားတဲ့ပဲလမ်းလျှောက်နေကြတာတွေ့ရတယ်။နောက်တစ်ခုကအဲ့မှာကျွန်မထူးခြားတာနောက်တစ်ခုတွေ့ခဲ့တာကြတော့စကားပြတဲ့လမ်းကြောင်းတစ်လျှောက်လုံးကိုလည်းလုံခြုံရေးအပြည့်ယူပေးထားတာကိုတွေ့တယ်။နောက်ပြီးတော့စီရီးနေတဲ့ဟိုခေါ်ပြောနေတဲ့နေရာတွေမှာဆိုလည်းဒီအမေရိကန်တင့်ကားတွေပေါ့နော်အဲ့ဒါတွေအကုန်လုံးခေါင်းကြီးတွေဆိုင်ဆိုင်ဆိုင်ဆိုင်ပြီးတော့ဟိုစကားပြတဲ့လူတွေကိုအကာအကွယ်ပေးထားတာကျွန်မတွေ့ရတယ်။
2019အမျိုးသမီးချီတက်ပွဲတွေကိုနယူးယောက်ကယ်လီဖိုးနီးယားတက်ဆက်စ်ဖလော်ရီဒါမီချီဂန်နဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာလည်းကျင်းပကြပါရခင်ဗျာ